နိုင်ငံကလူမျိုးရုံးတပ်ဖြတ်မှုဒါစီရဲ့သဘောတူညီချက်ကိုမြန်မာနိုင်ငံချိုးဖောက်ရာရောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကတရားဆွဲတဲ့အမှုအတွက်ကြားနာမှုကိုဒီကနေ့ဒုတိယနေ့အဖြစ်နဲ့နိုင်ငံကတရားရုံး ICJ မှာပြုလုပ်ခဲ့ပါတယ်။ဒီနေ့ကတော့တရားဆွဲခံရတဲ့မြန်မာနိုင်ငံဘက်ကဒီလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုအဓိကတုံ့ပြန်ချေပါရှောက်ထားခဲ့တာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ဥပဒေပညာရှင်ဝီလျံရှာဘတ်ဥပဒေပညာရှင်ခရစ္စတိုဖာစတက်ကန်နဲ့ဥပဒေပညာရှင်ဖီဘီအိုဂိုဝါတို့ကရှောက်ထားခဲ့ကြတာပါဒီရှောက်ထားချက်တွေကိုဒီကိုသားညုံကနားထောင်ထားရဲဆိုတော့ဒီအရင်ဆုံးပေါ်ချက်ဒီ1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတာစီရဲ့သဘောတူညီချက်အရာပေါ့နော်မြန်မာနိုင်ငံကိုအရေးယူလို့မရဘူးဆိုတဲ့အချက်ကိုဒေါအောင်ဆန်းစုကြည်ရှောက်ထားသွားတာကိုအရင်ဆုံးတင်ပြပေးပါရှင
်ဟုတ်ကဲ့ခင်ဗျဒေါအောင်ဆန်းစုကြည်အဓိကပြောသွားတာကတော့ခုနကမဆုမြတ်မုံပြောလို့ပဲ1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတာစီရဲ့သဘောတူညီချက်အရေးယူလို့မရဘူးဒါပေမဲ့တစ်ဖက်မှာမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေဘက်ကစစ်စင်ရေးအတွက်မှလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ရင်တောင်မှထင်ရှားရင်တောင်မှလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရပဲအရေးယူနိုင်မယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။အဲဒီမှာဒွန်ဆတ်စုကြည်ပြောသွားတဲ့အထက်မှာတော့ဒီရခိုင်ပြည်နယ်ရဲ့တမိုင်းကျောင်းရရှုပ်ထွေးတဲ့အနေအထားကိုတမိုင်းနဲ့ချီပြီးတော့သူပြောပါတယ်။နောက်2019ခုနှစ်ကအဖြစ်ပြက်ကတော့ယင်းဒီအစိုးရကတောက်လျှောက်ပြောနေတယ်လို့ပဲအစာဖွဲ့တိုက်ခိုက်မှုနောက်ပိုင်းဖြစ်တာဒါတွေကိုသူပြန်ရှင်းပြပါတယ်။နောက်ဒီလေကြောင်းသုံးတိုက်ခိုက်တာပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့သူပြောတဲ့နေရာမှာတော့လေကြောင်းသုံးပြီးတော့တိုက်ခိုက်မှုတွေရှင်းလင်းမှုတွေကိုသူတို့အတော်လေးကိုသတိထားပြီးရှောင်ကျဉ်ခဲ့တယ်လို့ပြောပါတယ်။ဖြစ်ရတစ်ခုမှပဲတပ်မတော်ရဲ့တပ်စုတစုကပိတ်မိနေလို့ရဟရင်သုံးပြီးတော့တိုက်ခိုက်ရတာတွေဖြစ်ခဲ့တယ်။အဲ့ဒီမှာအရသားနဲ့သဘုံနဲ့မခွဲနိုင်လို့ဒီဟိုတိုက်ခိုက်ရသမားတွေသဘုံမဟုတ်တဲ့လူတွေကိုထိခိုက်မှုတွေရှိခဲ့တယ်ဆိုတာသူဝန်ခံထားပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဥပဒေသားတွေကိုအဲ့ဒီအချိန်မှာပြစ်ပယ်ခဲ့ရတယ်။ဒါပေမဲ့လည်းဘသူမှအဲ့မှာဖြစ်တဲ့အဖြစ်ပျက်တွေကို first hand account ပေါ့မရခဲ့ဘူးလို့ပြောပါတယ်။အဲတချို့ဒီတပ်မတော်ကကျူးလွန်ခဲ့တဲ့ကိစ္စတွေမှာအင်ဒီယန်လိုကိစ္စမျိုးတွေမှာသူကဒီတပ်မတော်စစ်ခုံရုံးကနေပြီးတော့ရေးယူခဲ့မှုရှိတာတွေကိုထောက်ပြပါတယ်။ဒါပေမဲ့ဒီစစ်ခုံရုံးကပဲဒီအပြစ်ရှိတယ်လို့စစ်စဲပစ်ပီးခါရတဲ့စစ်သားတွေကိုစစ်တပ်ကနေပြီးတော့လွှတ်ပေးတဲ့အပေါ်မှာသူ့အနေနဲ့မနှစ်မြိုဘူးဆိုတာလည်းသူပြောသွားပါလေ။အဲ့တော့ပြောရမယ်ဆိုရင်တော့ဒွန်ဆန်းစုကြည်ကတစုံတရာအတိုင်းတာရလူခွင့်ချိုးဖောက်မှုတွေရှိတယ်။ဒါပေမဲ့လူပြုံးလုံးတပ်ဖြတ်မှုထိမမြောက်ဘူးဆိုတဲ့အနေအထားကိုသူပြောသွားတာ
ပါ။ The situation in Rakhine is complex and not easy to fathom. But one thing surely touches all of us equally.The sufferings of the many innocent people. ရခိုင်ပြည်နယ်အခြေအနေဟာရှုပ်ထွေးပြီးတော့တော်ရုံတောင်နားလည်ဖို့မလွယ်ပါဘူး။ကြီးတည်တာတစ်ခုကတော့2016နဲ့2019ခုနှစ်စစ်ရေးပဋိပက္ခတွေကြောင့်ဘယ်ဘက်ကမဆိုအပြစ်မဲ့တဲ့ပြည်သူတွေအားလုံးလိုပဲနင့်နာခံစားရမှာအမှန်ပါပဲ။အထူးသဖြင့်အိုးရင်စွန့်ခွာထွက်ပြေးကြရသူတွေနဲ့အခုလက်ရှိ Cox Bazar မှာနေနေရသူတွေလည်းပါဝင်ပါတယ်။
အခုဒေါ်ဆန်းစုကြည်သူပြောသွားတဲ့အထဲမှာထူးခြားကြပါတော့အေးရခိုင်လက်နက်ကင်တွေနဲ့အခုနောက်ပိုင်းဖြစ်နေတဲ့အခြေအနေတွေကိုလည်းသူကမိမောင်းထိုးပြောသွားပါတယ်ဒါကြောင့်မလို့ဒီလုံခြုံရေးဆောင်ရွက်ချက်တွေအစီအမံတွေလောက်ရတာပြောပါတယ်နောက်တစ်ခုကတစ်ချက်က clearance operation ပေါ့နော်နေမီရှင်းလင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာကြီးနောက်တစ်ဖက်ကဂမ်ဘီယာဘက်ကဆွဆွဲချက်ဒီမှာနည်းနည်းလေးရှုပ်ထွေးမှုရှိနေရကိုနားလည်မှုလွဲနေတာကိုသူထောက်ပြပါတယ်ဒါကအစိုးရဘက်ကဒီနေမီအတွင်းမှာရှိတဲ့သဘုံတွေကိုရှင်းလင်းတာကိုသူကအဓိကထောက်ပြပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့တခုသူထောက်ပြတာက2008ဖွဲ့စည်းပုံရဆိုရင်မြန်မာနိုင်ငံမှာစစ်တရားစီရင်မှုစနစ်ရှိပါတယ်တဲ့စစ်ဘက်ကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုအဲ့ဒီစနစ်အရာပဲစစ်ဆေးအရေးယူနိုင်ပါတယ်ပဲဒါကြောင့်မလဲဥမာဂူတာပြင်ကိစ္စမျိုးမှာစစ်တရားရုံးနဲ့စစ်ဆေးနေတာရှိရလို့ပြောပါတယ်မြန်မာအစိုးရအနေနဲ့ကတော့တီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဖွဲ့ထားတယ်အဲ့ဒီမှာဖိလစ်ပိုင်ဒုတိယနိုင်ငံရေးဝန်ကြီးဟောင်းဦးဆောင်နဲ့ဆိုပြီးသူရှင်းပြသွားပါတယ်ဒါပေမဲ့ရခိုင်ပြည်နယ်နဲ့ပတ်သက်လို့အခြေအနေတရားရုံးကိုသူပြောတဲ့အခါမှာရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အခြေအနေကိုဟိုနိုင်ငံတကာကမြင်နေတဲ့အမြင်နဲ့ပတ်သက်လို့သူ့အမြင်လည်းအခုလိုပြောပါတယ်
feeding the flames of an extreme polarization in the context of Rakhine, for example, can harm the values of peace and harmony in Myanmar.
Aggravating the wounds of conflict can undermine the unity of Rakhine. Myanmar nation ရဲ့ငြိမ်းချမ်းရေးနဲ့တဟဇာတရှိမှုတွေကိုထိခိုက်နစ်နာစေမှာပါ။
ဒါကတော့ဒေါန်ဆန်းစုကြည်ပြောသွားတော့မဆုမြတ်မုံရေပြောရမယ်ဆိုတော့ဒေါန်ဆန်းစုကြည်ကစုံတရာလူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့သဘောကိုတော့သူဝန်ခံတယ်ဒါပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုမမြောက်ဘူးဆိုတဲ့သဘောမျိုးပြောတာပါ
ဟုတ်ကဲ့ဒီမြန်မာနိုင်ငံဘက်ကဒီလျှောက်ထားတဲ့ဒုတိယမြောက်လျှောက်ထားတဲ့ပေါ့နော်ဥပဒေပညာရှင်ဝီလျံရှာဘတ်ကလည်းဒီရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေဟာလူမျိုးဝရုံးတပ်ဖြတ်မှုမမြောက်ဘူးဆိုတာကိုဒီအရင် ICJ မှာတင်ခဲ့တဲ့အမှုတွေနဲ့ဥပမာပေးနှိုင်းယှဉ်ပြီးပြောသွားပါတယ်ဆိုတော့ तू ကဘလို့ကိစ္စတွေကိုအသားပေးပြောသွားလဲဆိုတာကိုလည်းပြောပြပါဦးကိုသားညုံရှင်
तू ကအဓိကနှစ်ချက်ပြောတယ်ခင်ဗျ Intent ပေါ့နော် Genocide လူမျိုးတုံးတပ်ဖြတ်မှု ကြီးမှန်းချက်ရှိလားဆိုတဲ့အဟာကိုသူညင်းချက်ထုတ်တယ်။နောက်တစ်ခုကကျွန်တော် site မြောက်မမြောက်ပေါ့နှစ်ချက်ကိုပြောတယ်။အဲ့တော့အဓိက intent ကိုသူပြောတဲ့ခါမှာလဲ intent ဆိုတဲ့နေရာမှာရွယ်ချက်နဲ့လှုပ်ဆောင်ထားမှုမရှိဘူးဆိုတာကိုသူကအဲ့ဒါညင်းချက်ထုတ်သွားတယ်။နောက်အဓိကသူပြောသွားတာကတော့ဒီ genocide မမြောက်ဘူးဆိုတဲ့ကိစ္စပါ။ပြောမယ်ဆိုရင်တော့နိုင်ငံတိုင်းကြီးပြည်ပခတိုင်းမှာဒုက္ခသည်ပြည်ထနာတွေ deportation လုပ်တာတွေထွက်ပြေးရတာတွေလူခွင့်ချိုးဖောက်မှုတွေရှိမယ်။ဒါမဲ့ဒီအစ်စ်တွေပြောရုံနဲ့ genocide မြောက်တယ်လို့ပြောလို့မရဘူးဆိုတာကိုဒီ Serbia တို့ Kosovo အမှုတွေနဲ့သူနှိုင်းရှင်းပြီးတော့ပြောပါတယ်။နောက်တစ်ခုကဒီ FFN ပေါ့နော်ကုလသမဂ္ဂအချက်လက်စုဆောင်ရေးအဖွဲ့ကပေးထားတဲ့အချက်တွေကိုဂမ်ဘီယာနိုင်ငံကတင်တာကိုအဲ့ဒီအချက်လက်တွေကိုကြည့်မယ်ဆိုရင်သူ့ရဲ့ mission ကိုကြည့်မယ်ဆိုရင်သူကအချက်လက်ရှာဖွေတက်ပါပဲတဲ့ဥပဒေကြောင့်ရာကိစ္စတွေမပါပါဘူးဥပဒေရထောက်ပြနိုင်တဲ့အချက်လက်တွေကိုပြောပိုင်ခွင့်မရှိဘူးအဲ့ဒါဥပဒေရအချက်လက်နဲ့မဆိုင်ဘူးလို့သူပြောပါတယ်နောက်တစ်ခုကဂမ်ဘီယာကတင်ပြတဲ့အထက်မှာဒီအဖြစ်ပြက်မှာ Ranger 1000ကျော်1000နီးပါးပေါ့နော်တည်ဆုံးနေဆိုပြီးတော့တင်ပါတယ်ဒါကိုအချက်လက်မခိုင်ဘူးလို့ပြောပါတယ်တစ်ဖက်မှာအချက်လက်ခိုင်ခဲ့ရင်တော့မာတဲ့ခရစ်ရှာအမှုကိုသူထောက်ပြပါတယ်ဟု
တ်ကောင်းကြီးခုနကပြ1000ကျော်လား1000ကျော်လားရှင
့်အာ1000ကျော်ဟုတ်ကဲ့အဲ့တော့အချက်လက်မခိုင်ခဲ့ဘူးဆိုတော့ခရစ်ရှာမှာဆိုရင်သူက2000ကျော်တင်တယ်2000နီးပါးလောက်တက်ခံရတယ်ဒါပေမဲ့လူဦးရေပမာဏအားဖြင့်ခရစ်ရှာအမှုတော်မှာ ICG ရဲ့ဆုံးဖြတ်ချက်မှာဒီလူမျိုးတုံးတက်ပြမှုမမြောက်ခဲ့ဘူးဆိုတဲ့ဟာကိုသူကပြန်ထောက်ပြတယ်ဆိုလိုတာကအခုဖြစ်နေတဲ့အခြေတည်ဖြစ်ပြည့်ပြတ်ဒီဒီဂရီတွေဟာလူမျိုးတုံးတက်ပြမှုအဆင့်ထိမရောက်ဘူးဆိုတာကိုဒီကသူကချိန်ပါတာပါ
ဟုတ်ကဲ့ပါရှင်ဒီနောက်ပြတော့ဒီမြန်မာဘက်ကပဲပေါ့နော်တင်ပြရတဲ့နောက်ဥပဒေပညာရှင်တယောက်ကလည်းဒါ Christopher Steck ကပေါ့သူကတော့ဗာတင်ပြလဲဆိုရင်ဒီဂမ်ဘီယာနိုင်ငံဘက်ကတရားစွဲတဲ့အမှုကိုနိုင်ငံတကာတရားစီရင်ပိုင်ခွင့်အချက်အလက်တွေနဲ့သူကတော့ညှင်းချက်ချုပ်သွားတယ်ရှင်ဘလို့အချက်တွေကိုထောက်ပြပြီးတော့ညှင်းချက်ထုတ်တာလဲဆိုတော့လည်းပြောပြပေးပါရှင
်ဟုတ်ကဲ့အဲ့မှာသူကအဓိကနှစ်ချက်ထောက်ပြတယ်ခင်ဗျာပထမချက်က dispute ပေါ့နော်ဒီစာချုပ်မှာပါတဲ့အငင်းပွားမှုဆိုတဲ့ကိစ္စကိုသူကထောက်ပြတယ်ဥမာဆိုရင်ဂမ်ဘီယာဘက်ကတင်ပြတဲ့အထက်မှာဆိုလိုတာကနှစ်နိုင်ငံအငင်းပွားတဲ့တဘောမျိုးမဆောင်ခဲ့ဘူးဆိုတော့သူပြောတယ်ဆိုတော့ကဂမ်ဘီယာဘက်ကပြောတဲ့ခါမှာ Dhaka Declaration မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူအဲ့တော့ပြောခဲ့တယ်နောက်တစ်ခုက Geneva ဒီကုလသမဂ္ဂထူထူးညီလာခံမှာသူတို့ဘက်ကတင်ပြခဲ့တာ Multilateral ဆင့်ပေါ့နော်နိုင်ငံပေါင်းစုံဆင့်မှာဂမ်ဘီယာဘက်ကစိုးရင်ကြောင်းကိုဒီမတိုင်ခင်ကပြောခဲ့တယ်လို့ပြောပါတယ်နောက်တစ်ခုကဆက်သွယ်ခဲ့တယ်လို့ပြောပါတယ်ဒီခါမှာသူတို့မြန်မာဘက်ကထောက်ပြတဲ့ကိစ္စကတော့အတိကအဲ့ဆက်သွယ်ပြောဆိုတဲ့နေရာမှာ genocide ဆိုတဲ့အသုံးနှုန်းကိုမသုံးခဲ့ဘူးဆိုတဲ့ဟာပြောပါတယ် ethnic cleansing ဆိုတော့ Dhaka Declaration မှာ ethnic cleansing နဲ့violence ဖြစ်တာတွေဆိုရဲအတုံးနှုံးမဲ့တုံးပါလေတဲ့နောက်တစ်ခုကဒီအထွေထွေညီလာခံမှာဂမ်ဘီယာဘက်ကတင်ပြတဲ့ခါမှာလဲ genocide ဆိုတာကိုမတုံးမနဲ့ terrible crime ဆိုပြီးတော့ဒီစိုးရိမ်ဝါရာဇဝတ်မှုတွေလောပဲတုံးတယ်အဲ့တော့ genocide ဆိုတဲ့အတုံးနှုံးနဲ့ dispute အငင်းပွားခဲ့တဲ့အစားမရှိဘူးဆိုတာကိုသူကထောက်ပြတယ်ဒါပထမချက်ပါနောက်ဒုတိယချက်ကတော့ဒီစာချုပ်ပါ article 9ပေါ့နော်ကိုယ့်အချက်ပါ state party နိုင်ငံချင်းဖြစ်တဲ့ပြည်ပခကိစ္စကိုပြောပါတယ်ဒီကနိုင်ငံချင်းဖြစ်တဲ့ပြိပခါတကူပဲဖြည့်ရှင်းရပါလေတဲ့ဒါပေမဲ့အခုကိစ္စမှာဂမ်ဘီယာက OIC ကိုကိုစားပြုပြီးတော့ဆောင်ရွက်နေတယ်နောက်တစ်ခုကဂမ်ဘီယာနိုင်ငံကိုယ်လိုက်ကလည်း OIC ရဲ့တာဝန်ရှိတဲ့တစုံတရာဖြစ်နေတော့ OIC level အနေနဲ့ဆောင်ရွက်နေတာဖြစ်တော့နိုင်ငံချင်းဖြစ်တဲ့ပြိပခါမဟုတ်ဘူးဆိုတဲ့ကိစ္စ article 9နဲ့သူညင်းချက်ထုတ်ပါလေဒီကအဲ့နှစ်ချက်နဲ့ထုတ်ပါလေဒါကြောင့်လည်းပဲသူနောက်ဆုံးရှောက်လဲကြမှာအခုလို့သူကပြောသွားပါတယ
် Myanmar's position is that for all these reasons,the lack of jurisdiction is manifest
and that even သူပြောသွားတာကတော့ဒီလိုမျိုးခုနကသူပြောတဲ့အကြောင်းပြချက်တွေအားလုံးကြောင့်မလို့မြန်မာနိုင်ငံကိစ္စဟာတရားစီရင်ပိုင်ခွင့် ICJ jurisdiction မရှိပါဘူးဆိုတော့ညင်းချက်ထုတ်သွားတာပါဒါကြောင့်မလဲအခုစစ်နေတဲ့အဆင့်ဟာဒီဂျားပြတ်အရေးပေါ်စီမံဆောင်ရွက်မှုတွေအတွက်ရှောက်ထားတဲ့အဆင့်ဆိုပေမဲ့လည်းဒီတော်တော်မှဆက်ပြီးတော့ကြားနာဖို့မသင့်ပါဘူးဆိုပြီးတော့သူကရှောက်လဲချက်ပြီးသွားတာဖြစ်ပါတယ်မဆုမြတ်မုံ
ကျေးဇူးတင်ပါတယ်ကိုသားညုံရှင်ဒါတွေကတော့ဒီကနေ့ ICJ တရားရုံးမှာဒီမြန်မာဘက်ကတုံ့ပြန်ရှောက်ထားချက်တွေကိုကိုသားညုံဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်